ရန်ကုန်တိုင်းဒေသကြီးအတွင်းမြို့နယ်တချို့ကအစိုးရစီမံပိုင်ခွင့်ရှိတဲ့မြေခွတ်တွေကမြေခွတ်ငါးရာကျော်ကိုလုပ်ငန်းသုံးတဲ့လူနေထိုင်ဖို့ဆိုပြီးတော့စတင်ရောင်းချဖို့စီစဉ်တာဖြစ်ပါတယ်။ဒီမြေတွေကိုရောင်းချမယ်ကြောင့်ရန်ကုန်တိုင်းအစိုးရဘက်ကအော်တိုဗာလာ၂ရက်မှာကြေညာခဲ့ပြီးရန်ကုန်ရှေ့ပိုင်းခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနစုပေါင်းရုံးမှာဒီကနေ့ရှောက်လာတဲ့ ရောင်းတိုင်းဒေသကြီးအတွင်းအရင်အစိုးရကတင်ဆက်ထားတဲ့မြေတွေလိုတန်လျာရှိခံရတဲ့မြေကွက်တွေကိုရောင်းတိုင်းအစိုးရကဦးဆောင်ပြီးစစ်ဆေးမှုတွေပြုလုပ်ပြီးတဲ့နောက်မှာအခုလိုရောင်းချဖို့အစီအစဉ်ဖြစ်လာခဲ့တာပါဒီမြေကွက်တွေကိုရောင်းတိုင်းအစိုးရမြေစီမံခန့်ခွဲမှုကော်မတီကရောင်းချတာဖြစ်လို့စိတ်ချယုံကြည်နိုင်ကြောင်းရန်ကုန်မြို့တော်ဝန်ဦးမောင်မောင်စိုးကမီဒီယာတွေကိုဒီနေ့ပြောလိုက်တာပါ
ရောင်းတာမှန်ပါတယ်တို့တော်တယ်ဒီရောင်းတာကျောင်းဦးတယောက်တည်းနဲ့မဟုတ်ပါဘူးအစိုးရအဖွဲ့အစည်းအနေနဲ့ရောင်းတဲ့အတွက်ကြောင့်အမှန်တရားရှိပါတယ်
မြို့သစ်တွေတည်ခဲ့တဲ့အချိန်ကနေအခုအချိန်ထိလူနေအဆောက်အဦအကောင့်တွေမပေါ်နိုင်ဘဲကျန်နေတဲ့အစိုးရစီမံခန့်ခွဲခွင့်ရှိတဲ့မြေတွေကိုပြန်လည်ဖော်ထုတ်ပြီးမြေယာရော်ကြီးတွေပေးနိုင်ဖို့အတွက်ဒီမြေတွေကိုရောင်းချတာပါအခုအချိန်ထိရန်ကုန်တိုင်းအစိုးရကမြေယာရော်ကြီးကျပ်ငွေ 6.9 ဘီလီယံပေးအပ်ထားပြီး2019-2020ဘတ်ဂျက်မှာကျပ်ငွေ 37 ဘီလီယံရော်ဖို့ရှာထားကြောင်းရန်ကုန်စီပင်သားရအရာရှိတဦးကမီဒီယာတွေကိုပြောပါတယ
်တစ်ဖက်ကဒီမြေတွေကိုကျန်တာကရောကြီးတစ်စုံတရားသပြီးပဲနဲ့တိတ်ယူထားခဲ့တဲ့အတွက်ကြောင့်တို့တဲ့ဓမ္မကြီးကပြန်ပြီးတော့ရန်သူကြောင့်တောင်းတာရှိပါတယ်ဒါလည်းကျွန်တော်တို့ကရောင်တိုင်းမှာနေရာပြင်နဲ့စားပြင်ညာသိသိခံရပြတဲ့သိသိရေးပေါ်စီရနေပြီးတော့မှစစ်ထားတဲ့ကုလေပေါင်း3000ကျော်ရှိပါတယ်အဲ့ဒီလိုဒီရာရောကြီးပြီးတဲ့အခါမှာပြန်လည်ပြီးတော့ရရှိနိုင်ဖို့အတွက်ပုံဒီလေးတွေကိုကျွန်တော်ပြန်လည်ရောင်းချခြင်းဖြစ်ပါတယ်
။မြေကွက်တွေကတော့တကုံမြို့တဲ့၄မြို့နယ်လှိုင်းသာယာရွှေပြည်သာနဲ့မော်ဘီမြို့နယ်တွေကမြေအေက 85.592 အေကာပေါ်ကမြေကွက်ပေါင်း600နီးပါးကိုထုတ်ရောင်းသွားမှာဖြစ်ပါတယ်။အမည်မဖော်သူရဲ့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တဦးကတော့ဒီကိစ္စအသေးစိတ်ကိုလွှတ်တော်ပိုင်းကမသိရှိထားကြောင်း VOE ကိုပြောပါတယ်။မြေမရှိတဲ့သူတွေကိုရောင်းချတာမျိုးဖြစ်ရင်ဒီကိစ္စကိုထောက်ခံပေးမယ်။ဥပဒေအရရန်ကုန်တိုင်းလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့သာဆောင်ရွက်တဲ့အကြောင်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်သလိုရန်ကုန်စောက်ကြီးအဖွဲ့တည်ထောင်သူလည်းဖြစ်တဲ့ဒေါက်တာညူညူသိန်းက VOE ကိုပြောပါတယ
်။ဥပဒေအရကတော့တိုင်းပြည်သားစီအစိုးရအဖွဲ့ကဘယ်လိုစီမံကိန်းမျိုးပဲလုပ်လို့လွှတ်တော်ကိုတင်ပြပြီးလွှတ်တော်ရဲ့ခွင့်ပြုချက်ရမှာလုပ်တင်တာပေါ့နော်။အဲဒါမျိုးဒါရည်ရွယ်ချက်ကောင်းတော်လေးပဲပေါ့နော်။လုံထုံးလုံးကြီးလဲမှားတယ်ဆိုလို့ရှိရင်တကယ်တမ်းနောက်ပိုင်းမှာနိုင်ငံတော်နင့်နာမှုတွေဖြစ်တယ်ဆိုလို့ရှိရင်တခြားသောဥပဒေတွေနဲ့ဒီစဲဥပဒေတွေနဲ့ညှိဆွမ်းတာတွေဖြစ်လာနိုင်တယ်လေနော်
။အခုရန်ကုန်တိုင်းအစိုးရရှောက်သွားထုတ်ရောင်းတဲ့မြေကွက်တွေဟာလက်တွေ့မြေပြင်အခြေအနေမှာကျူးကျော်နေထိုင်သူတွေရှိနေကြောင်းမြေကွက်ဝယ်ယူဖို့စုံစမ်းနေတဲ့ရန်ကုန်ဒေသခံတဦးကပြောပါတယ်။ဒုတိယအဆင့်အနေနဲ့မြောင်းတကာစက်မှုဆောင်ကစက်မှုမြေကွက်200နီးပါးကိုဖော်ထုတ်ဖို့ရှိပြီးတတိယအဆင့်အနေနဲ့ဒဂုံရှိပိုင်းနဲ့ဒဂုံစစ်ကမ်းကမြေအေက9300မှာလူနေအိမ်နဲ့စီးပွားရေးဆောင်တွေအကောင့်တွေဖော်ဖို့ရှိပါတယ်။ဒါကအရင်အစိုးရလက်ထက်ကစံပြစက်ပျိုးရေးဆောင်အတွက်ကုမ္ပဏီကြီးတချို့ကိုချထားပေးပေမဲ့အကောင့်တွေမပေါ်တာကြောင့်အဲ့ဒီတဲက80ရာခိုင်နှုန်းကိုအစိုးရကပြန်ယူဖို့ရှိကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာရန်ကုန်စီပင်သားရအရာရှိတဦးကပြောခဲ့ပါတယ်။မြေကွက်အကျယ်ကြီးကတော့ပေ40 60ကနေပေ100 120မြေကွက်တွေပါပါတယ်။ရှောက်သွားတစ်စောင်းကို1000ကျပ်နဲ့ရောင်းချပေးနေပြီးလာလျှောက်တဲ့ဥယျာဉ်ကမျောလင့်ထားတဲ့ဥယျာဉ်ထဲအစမတန်ပုံများနေရလို့ပြောနေရလဲရှိပါတယ်။ရောင်းတိုင်းအစိုးရကြီးကပင်စင်စားရီအတွက်မြေကွက်ချပေးမယ်ကိစ္စကိုလည်းလွန်ခဲ့တဲ့3နှစ်လောက်ကလုပ်ခဲ့ပြီးတစ်စောင်းကို1000ကျပ်နဲ့ရောင်းချခဲ့ရမှာရောင်းတိုင်းအစိုးရရုံမှာရှောက်သွားပေါင်း600ကျော်လောက်ရောင်းချခဲ့ရပါတယ်။အဲ့ဒီကိစ္စကဒီနေ့အချိန်ထိဘာဖြစ်သွားလဲဆိုရဲနောက်ဆက်တွဲအခြေအနေကိုရှင်းရှင်းလင်းလင်းမသိရသေးကြောင်းရန်ကုန်မြေအားကိစ္စတွေကိုစောင့်ကြည့်နေသူတွေကပြောပါတယ်။